နိုင်ငံတော်ဝန်ကအစင်မြောင်းတတမန်ရဲ့အကျိုးအဖြစ်တွေတည်ရောက်မှုတွေကိုအစိုးရဘက်ကလေ့လာဆန်းစစ်ပြီးလွှတ်တော်ကိုတင်ပြဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။ဒေသခံတွေရဲ့လိုအပ်ချက်ကိုဦးစားပေးခဲ့တာကြောင့်အစင်မြောင်းတတမန်တွေတည်ဆောက်မှုမှာပတ်ဝန်းကျင်နဲ့လူမှုရေးထိခိုက်နေနာမှုတွေကိုတည်တည်ကြာကြာလေ့လာခဲ့တာမရှိခဲ့ဘူးလို့လည်းအစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ပြီးအကျိုးဆက်တွေကိုလေ့လာဆန်းစစ်ဖို့လည်းကတိပြုပြောကြားခဲ့ပါတယ်။မတ်တင်ကြီးတိုက်ကအစူးစီးတင်ပြထားပါတယ်
။နိုင်ငံတော်ဝန်ကစေတာတမန်တွေမြေရေတင်လုပ်ငန်းတွေကြောင့်ပတ်ဝန်းကျင်နဲ့လူမှုရေးထိခိုက်ညှိနှိုင်းရမှုတွေအကျိုးသက်ရောက်မှုတွေကိုအစိုးရဘက်ကလေ့လာဆန်းစစ်ပြီးလွှတ်တော်ကိုတင်ပြဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ပြည်သူ့လွှတ်တော်အမတ်တီရဲ့မိဂုံးနေကိုလာရောက်ဖြေဆိုတဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဒေါက်တာထွန်းဝင်းကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌဥဝင်းမြင့်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်
။သက်ဆိုင်ဝန်ကြီးဌာနပြောလို့ EIA SI တန်တာတွေ့ချက်မှုလည်းမရှိဘူး။ဟောဆက်ကလည်းဘယ်လိုဖြစ်မှမသိဘူး။အဲဒါကရေရှင်မှာဆက်စိမ်းပဲဖြစ်မှဖြစ်တော့လည်းမတည်ကြဘူးဆိုတော့အဲ့ဒီကိစ္စကိုဆက်လက်ပြီးတော့စဉ်းစားဆောင်ရွက်မယ်ဆိုတာအားလုံးစုံစမ်းတင်လာစုံဖြတ်ပြီးလွှတ်တော်ကိုပြန်လည်တင်ပြပြရန်သက်ဆိုင်ဝန်ကြီးဌာနကို
နိုင်ငံတော်မှာဆယ်မြောင်းနေတိဆောက်တာမှာပတ်ဝန်းကျင်နဲ့လူမှုရေးထိခိုက်ညှိနှိုင်းမှုတွေကိုစမ်းစစ်လေ့လာမှုမရှိခဲ့တဲ့အကြောင်းနဲ့နိုင်ငံအတွက်ထိထိရောက်ရောက်အကျိုးရှိစေသလားဆုံးရှုံးမှုတွေများဖြစ်စေသလားဆိုတာကိုပြန်ပြီးလေ့လာစမ်းစစ်ပါမယ်လို့ဒုတိယဝန်ကြီးဒေါက်တာထွန်းဝင်းကပြည်သူ့လွှတ်တော်မှာဖြေကြားခဲ့ပါတယ်။
ကျွန်တော်တို့တိုက်ပြည်တံတားတရားမှာ exact 10ပေါင်း900ကျော်ရှိပါတယ်။900ကျော်ကလည်းပြီးခဲ့တဲ့ဖြစ်ကာလနေသားရစလားတစ်စိမ့်မဟုတ်ဆယ်ဘူးမဖြစ်မနေဆောက်မယ်ဆိုတော့ဆယ်ဆောက်ပြီးတော့မြောင်းမရှိတဲ့အာမျိုးတွေတော့ဒီလွတ်တော်ကစိမ်းပြောတဲ့အဲဆိုးတဲ့ဆယ်ရှိပြီးတော့မြောင်းမရှိတဲ့ဟာတွေကလည်းဒုနဲ့ဒီနဲ့ဒီဟာမျိုးတွေဒီတဲ့ဆိုးတဲ့ဟာတွေရှိခဲ့ပါလေ။အဲတော့ဆယ်ဆောက်တော့လဲဆယ်ဆောက်ချင်းဒီကျွန်တော်တို့ကမြောက်တော့ဖြင့်ဒီဟာ AIA SIA တဲ့ကိုကျိုးစည်းပွားကိုရှေ့ရှိပြီးဆောက်ခဲ့တဲ့ဆယ်များလည်းရှိပါလေ။တော့ဒီတော်ဒီစီတော်တွေတောင်းတွေကိုဟိုမဲ့လုံးထားပြီးတော့တော်တွေတောင်းတွေကိုမြင်ပြီးတော့ဆယ်ဆောက်တဲ့ဟာတွေလည်းကျွန်တော်မှတွေ့ကြုံများရှိပါလေ။
နိုင်ငံတော်ကမြေအတင်စီမံကိန်း300တဲက190ကျော်ကိုလည်းနိုင်ငံအတွက်အကျိုးမရှိတာကြောင့်ရပ်ဆိုင်းလိုက်ပြီလို့ဒုတိယဝန်ကြီးဒေါက်တာထွန်းဝင်းကဖြေကြားခဲ့ပါတယ်။တဘာဝပတ်ဝန်းကျင်ပြောင်းလဲမှုတွေအတွေ့ဆယ်မြောင်းတွေတိဆောက်ဖို့တကယ်တမ်းလိုအပ်ပေမဲ့ဒီလိုတိဆောက်တာမှာစနစ်တကျဖြစ်ဖို့လိုအပ်တဲ့အကြောင်းတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတူဖြစ်တဲ့ဒေါက်တာဝင်းမျိုးသူကပြောပါတယ်။ပြီးခဲ့တဲ့နှစ်ကနိုင်ငံတော်ရေးကြီးခဲ့တဲ့အတွေ့အကြုံတွေအရဆိုရင်လေဆယ်ရီတာတမန်တွေစနစ်တကျမဖြစ်တာကြောင့်ပိုပြီးခံစားကြရတာတွေကိုလည်းတွေ့ရတယ်လို့ဒေါက်တာဝင်းမျိုးသူကပြောပါတယ
်။ပြီးခဲ့တဲ့နှစ်ကကျွန်တော်တို့ဒါကြည့်မယ်ဆိုရင်တော့ဥမာเนาะကြည်ုံကြည်ဝဆယ်တို့ကျွန်တော်တို့เนาะကျွန်တော်မုံချောင်းဆယ်တို့ကျွန်တော်ဆယ်တို့ဒရာဘက်မှာရှိတဲ့เนาะဆယ်တွေဆိုရင်ဒါဆယ်စီမံကွဲစီမံခန့်ခွဲမှုမှာလိုအပ်ချက်တွေရှိတဲ့အတွက်ဒါရေးကြီးတဲ့နေရာမှာဒေသခံတွေပို့ပြီးတော့ထိခိုက်ခံစားရတယ်ဆိုတော့ပြဿနာတွေရှိပါတယ်။အဲ့တော့ကျွန်တော်ကဆယ်တခုတည်းတင်ပြောလို့မရဘူး။ကျွန်တော်ဒီကျွန်တော်တို့ဆောင်းပြောလို့ပေါ့နော်တာပတ်တဲ့လုပ်ငန်းတွေအထူးသဖြင့်တော့ရေဒီမဝင်အောင်တားဆီးတဲ့လုပ်ငန်းတွေကလည်းဒါရေကြီးရဲ့ပုံမှာအများကြီးဆယ်မြောင်းလုပ်ငန်းပဲဆိုပါတော့ဗျာ။အဓိကတော့ကျွန်တော်တို့ဒီတာပတ်တဲ့လုပ်ငန်းတွေကလည်းကျွန်တော်ဆယ်မြောင်းဦးစီးဌာနကလုပ်တာပါ။အဲ့တော့ချို့နေရာတွေမှာတော့စနစ်ကျဆောင်ရွက်မှုအားနည်းနေမြားတော့ကျွန်တော်တို့ဒီလိုပတ်လိုက်တဲ့တာတွေကဒီကိုပို့ပြီးတော့ကြီးနေတဲ့အချက်လက်တွေဒါမျိုးဖြစ်သွားတာကြီးလဲရှိတာပေါ့ဗျာ
။နိုင်ငံတကာအကူအညီနဲ့တိဆောက်ခဲ့တဲ့ဆယ်မြောင်းတွေမှာတော့ EIA SIA လို့ခေါ်တဲ့ပတ်ဝန်းကျင်နဲ့လူမှုရေးထိခိုက်ညှိနှိုင်းမှုတွေကိုတိုင်းတာခဲ့တာရှိပေမဲ့1988ခုနှစ်နောက်ပိုင်းဆင့်အစိုးရလက်ထက်တိဆောက်ခဲ့တဲ့ဆယ်တွေမှာတော့စနစ်တကျမရှိသလိုအကြမ်းတည်းလိုက်စားမှုတွေလည်းရှိတယ်လို့ဦးဝင်းမျိုးသူကပြောပါတယ်။2005-2006ခုနှစ်အာရှဖွံ့ဖြိုးရေးဘဏ်ကနေကောက်ခံခဲ့တဲ့မှတ်တမ်းမှတ်ရအချက်လက်တွေကိုကိုးကားပြီးဒေါက်တာဝင်းမျိုးသူကထောက်ပြတာဖြစ်ပါတယ်။နှစ်စဉ်ရေးပေးချောင်းလန်ဒနာတို့လိုအခြေခံအဆောက်အုံတွေပြည်သူတွေရဲ့အိုးအိမ်တွေစိုက်ပျိုးမှုတွေပျက်စီးနေရပြီးနိုင်ငံဖွံ့ဖြိုးရေးကိုထိခိုက်ရတာကြောင့်ဆယ်မြောင်းတာတမန်တွေကိုအခိုင်အမာဖြစ်စေဖို့လွှတ်တော်အမတ်တွေကလည်းတိုက်တွန်းတောင်းဆိုနေကြတာဖြစ်ပါတယ်ရှင်။